Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်အောင်စု Washington DC မြို့တော်ကနေ2014ခုနှစ်စက်တင်ဘာလ23ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter second 25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေ့ကြပါစေဒီညနေခင်းအစီအစဉ်မှုဖြစ်ကျွန်တော်အောင်ကတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ငိမ့်ချမ်းပါ IS အစွန်ရောက်တွေကိုတိုက်ဖို့နိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့ဖို့အတွက်စီယုံရေးဆင်းနေတဲ့ American နိုင်ငံသားဝန်ကြီး John Kerry ကအီဂျစ်နိုင်ငံကိုရောက်နေပါတယ်အနောက်အာဖရိကမှာ Ebola virus ပြန့်နှံ့မှုကိုရပ်တန့်သွားအောင်လုပ်ဖို့အသေးချာလေ့ကျင့်ထားတဲ့ကျန်းမာရေးဝန်ထမ်းတွေအများကြီးလိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောပါတယ်အဲ့ဒီလိုနိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်တဲ့အတူကြီးညာပေးပါပ
ါကောင်းပါပြီကိုငိမ့်ချမ်းရေဟုတ်ကဲ့ပါခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းဒူးတွေထဲမှာဆိုရင်တော့
ကဲဒီအချိန်ကတော့ဒီရာဒီဥတုအချိန်ကြီးပြီးတဲ့အချိန်မှာပဲဒီရဟန်းရဲ့နှစ်ချီနဲ့ဒီကုတာဝါနေပန်းနှန်းနေကိုကျွန်တော်တို့လိုအပ်တဲ့အသုံးဆောင်ပစ္စည်း
ရိတ်ဒါကတော့ပြတ်ဆုံးနေတဲ့တောင်တက်သမားနှစ်ဦးကေဇေးအချိန်တွေကိုသဘာဝခေါ်တဲ့အသင်းအမှုဆောင်ဦးထွန်းလာအောင်ကရှင်းပြသွားတာပါဒါအပြင်ရန်ကုန်မြို့မှာရင်ကျော်ပိတ်ဆို့မှုတွေကြောင့်တွာလာရေးခက်ခဲနေတာနိုင်ငံတကာသတင်းမှာတော့ပြည်ပရောက်တိဘက်ဆွေရကတရုတ်ဆွေရနဲ့ဆွေနေဝဲပြန်ဆောင်နိုင်မှုအချိန်မြင့်လှုပ်ဆောင်နေတဲ့အကြောင်းတွေကိုတင်ဆက်ပေးပါပါအခုအရင်ဆုံးတော့စက်တင်ဘာလ23ရက်စနေနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုငင်းချမ်းနဲ့မတ်သိန်းကြီးထိုက်သူကကြီးညာပေးကြပါမယ်ခင်ဗျာ
ဆီးရီးယားနဲ့အီရတ်ကအရဲသားတွေကိုတပ်ဖြတ်မှုအတွက်တာဝန်ရှိတဲ့ IS အစွန်ရောက်တွေကိုတိုက်ဖို့နိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့ဖို့စီယုံရေးဆင်းနေတဲ့ American နိုင်ငံသားဝန်ကြီး John Kerry ဟာဒေသတွင်နောက်ဆုံးခရီးစဉ်အနေနဲ့အီဂျစ်နိုင်ငံကိုရောက်နေပါတယ်။အီဂျစ်သမ္မတ Abdul Fattah El-Sisi, Arab အဖွဲ့ချုပ်အကြီးအကဲ Nabih El Arabi နဲ့အီဂျစ်နိုင်ငံသားဝန်ကြီး Salman Shoukry တို့နဲ့စနေဒီကနေ့စနေနေ့တွေ့ဆုံမှာဖြစ်ပါတယ်။အီရတ်ကစစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်မှုအပြင်ဆီးရီးယားကစစ်သွေးကြွတွေကိုပါတိုက်ဖို့ပုံပြီးကျေပြန့်တဲ့ညွန်ပေါင်းအဖွဲ့ဖွဲ့ဖို့ American ပြည်ထောင်စုအနေနဲ့လှုပ်ဆောင်နေတာဖြစ်ပါတယ်။ American အစိုးရတာဝန်ရှိသူတွေအနေနဲ့လက်ရှိမှာတော့ IS စစ်သွေးကြွတွေကိုစီးရီးယားတိုက်ခိုက်မှုတွေကိုစစ်ပွဲကြီးတစ်ခုအဖြစ်ပြောဆိုသုံးနှုန်းနေပါပြီ။အင်ပီရောပြောခွင့်ရ George Arnes ကလည်း IS စစ်သွေးကြွတွေကိုတိုက်ခိုက်မှုတွေဟာတခြားရက်ဆက်ကြမ်းကြုတ်တဲ့ဂျမ်ဖက်အဖွဲ့ဖြစ်တဲ့ Al-Qaeda ကိုတိုက်ခိုက်တာနဲ့ဆင်တူပါတယ်လို့ပြောပါတယ်။IS စစ်သွေးကြွတွေကိုတိုက်ဖို့အီဂျစ်အနေနဲ့ဘလို့ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးဝန်ကြီးကယ်ရီအနေနဲ့ဆွေးနွေးမှာပါလို့နိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲအရာရှိတဦးကပြောပါတယ် IS အဖွဲ့ကိုဝင်ဖို့နိုင်ငံသားတိုက်ခိုက်သူတွေဝင်ရောက်တာနဲ့သူတို့ရဲ့ငွေကြေးထောက်ပံ့မှုတွေကိုထိန်းချုပ်ဖို့တွေပါဝင်ပါတယ်လို့အဲ့ဒီအရာရှိကပဲပြောပါတယ် American ဥဆောင်ပြီး Arab နိုင်ငံတွေနဲ့ဥရောပနိုင်ငံတွေပါဝင်တဲ့ညွန်ပေါင်းအဖွဲ့ဟာ IS အဖွဲ့ဥဆောင်တဲ့အစွန်းရောက်မှုကိုအမြင့်ပြောင်းချိန်မုံဖို့ရည်ရွယ်ပါတယ်လို့ American သမ္မတ Obama ကတောက်ကြနေမှာပြောဆိုပါတယ်။ Syria ကနေ Iraq ထိတိုးချဲ့လာတဲ့စစ်သွေးကြော်တွေဟာပြန်မေးဆွဲမှုတပ်ဖြတ်မှုတွေအများကြီးကျူးလွန်ခဲ့ပါတယ်။တောက်ကြနေကတူရကီကိုရောက်ရှိတဲ့ဝန်ကြီးကယ်ရီဟာနိုင်ငံပေါင်း40လောက်ဟာ IS ကိုတိုက်ဖို့ညွန်ပေါင်းအဖွဲ့အတွက်ပုံစံမတူတဲ့ထောက်ပံ့မှုအမျိုးမျိုးပေးဖို့ကမ်းလှမ်းခဲ့တယ်လို့ပြောပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနဲ့ယာယီအပြစ်ခတ်ရက်စဲရေးသဘောတူညီထားပြီးမဲ့လွတ်လပ်တဲ့ယူကရိန်းနိုင်ငံကိုဖျက်ဆီးလိုနေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။မစ္စတာပူတင်ရဲ့ရည်မှန်းချက်ကအရင်ဆိုဗီယက်ပြည်ထောင်စုရဲ့တစ်စိတ်တစ်ပိုင်းဖြစ်ခဲ့တဲ့ယူကရိန်းတနိုင်ငံလုံးကိုသိမ်းယူဖို့ဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယက်ဆင်ယူကကီယက်မြို့တော်မှာစနေနေ့မှာကျင်းပတဲ့နိုင်ငံတကာညီလာခံမှာပြောဆိုလိုက်တာပါ။ရုရှားပေါ်မှာအနောက်အုပ်စုရဲ့စီးပွားရေးဒဏ်ခတ်မှုအသစ်ကိုလည်းဝန်ကြီးချုပ်ယက်ဆင်ယူကချီးမွမ်းပြောဆိုပါရယ်ယူကရိန်းပြည်ပခါမှာရုရှားတို့ရဲ့ပါဝင်ပတ်သက်မှုကိုပြစ်ဒဏ်ခတ်မှုအသစ်အဖြစ်နဲ့ဥရောပသမ္မတနဲ့အမေရိကန်ပြည်ထောင်စုတို့ကရုရှားရဲ့စွမ်းအင်ဗန္ဒာရေးနဲ့ကာကွယ်ရေးကဏ္ဍတို့ကိုပြစ်မှတ်ထားပြီးဒဏ်ခတ်ပိတ်ဆို့မှုကိုထပ်တိုးလိုက်တာဖြစ်ပါရယ်ဒီဒဏ်ခတ်ပိတ်ဆို့မှုတွေတောက်ကြနေကစတင်တက်ရောက်ပြီးနိုင်ပိုင်းအတွင်းမှာပဲရုရှားတို့ကဒီအပေါ်မှာတုံ့ပြန်မယ်လို့ခိုင်ခိုင်မာမာပြောဆိုလိုက်ပါရယ်ဒီသဘောတရားသစ်ဟာဆိုရင်အမေရိကန်အစိုးရရဲ့ချမှတ်ထားပြီးဖြစ်တဲ့ထိတ်တက်ရင်ဆိုင်ရေးလမ်းစဉ်နဲ့ကိုက်ညီတဲ့ရန်စားမှုတရက်ဖြစ်တယ်လို့ရုရှားနိုင်ငံသား၏ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုသစ်တွေဟာရုရှားတို့ရဲ့အာတိတ်ကမ်းလွန်ရေနက်ပိုင်းလုပ်ငန်းစဉ်တွေနဲ့ရှေးလားချောက်ကရေနံထုတ်ယူမဲ့လုပ်ငန်းတွေအပေါ်အနောက်အုပ်စုရဲ့အကူအညီတွေကိုပိတ်ပင်မှာဖြစ်ပါတယ်။ဒါ့အပြင်ကာကွယ်ရေးဆိုင်ရာကုမ္ပဏီ၅ခုနဲ့လက်နက်နည်းပညာပိုင်းဆိုင်ရာကုမ္ပဏီ Rosted တို့အပြင်ရုရှားနိုင်ငံကအကြီးဆုံးပိုင်းဖြစ်တဲ့ Server Bank ကိုလည်းပြစ်မှတ်ထားတန်ခတ်မှာဖြစ်ပါတယ်။ဒါ့ပြင်ရုရှားနဲ့ရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေအပြစ်ခတ်ရက်စဲရေးကိုလက်ခံမယ်ဆိုရင်တန်ခတ်မှုအသစ်တွေကိုပြန်လည်ရုပ်သိမ်းမယ်လို့ American အစိုးရအကြီးအကဲအရာရှိတွေကအလေးထားပြောကြားကြပါတယ်ရှင်။
အမေရိကန်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုပြန်လည်ထူထောင်ဖို့အတွက်ဒေါ်လာ104ဘီလီယံဖြည့်ဆည်းပေးခဲ့တယ်လို့အမေရိကန်အစိုးရရဲ့အာဖဂန်ပြန်လည်ထူထောင်ရေးအထူးစုံစမ်းစစ်ဆေးရေးမှူးကပြောပါရယ်အဲ့ဒီပတ်စံဟာတမိုင်းတစ်လျှောက်မှာနိုင်ငံတစ်နိုင်ငံပြန်လည်ထူထောင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဖြည့်ဆည်းပေးတဲ့အများဆုံးပမာဏဖြစ်ပါရယ်အခုလိုအများကြီးရင်းနှီးမြှုပ်နှံခဲ့ပေမဲ့လည်းအကျင့်ပြတ်ခြားစားမှုတွေမူရစေဝါရောင်းမွေမှုတွေဟာတောင်းလိုပုံနေပြီးအာဖဂန်နစ္စတန်အနေနဲ့အမေရိကန်စတင်ခဲ့တဲ့လုပ်ငန်းတွေကိုထိန်းသိမ်းဖို့အတွက်ပတ်စံမတက်နိုင်ပါဘူးလို့ဂျွန်ဆိုကိုကပြောပါရယ်အခုဖြစ်နေတာကကျွန်တော်တို့ဟာအာဖဂန်တွေအနေနဲ့မတက်နိုင်တဲ့အစိုးရတရက်ကိုဖန်နီးမိတယ်လို့ဖြစ်နေပါတယ်လို့ဆိုကိုကဂျော့ချ်တောင်းတက်တို့မှာတောက်ကြံနေကပြောခဲ့ပါရယ်အမေရိကန်နဲ့နိုင်ငံတကာအလှရှင်တွေကအာဖဂန်နိုင်ငံရဲ့အသုံးစရိတ်60ရာခိုင်နှုန်းကျော်ကိုထောက်ပံ့နေတာပါနိုင်ငံတကာတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေအာဖဂန်ကရုတ်သိမ်းဖို့တတ်မှတ်ချိန်ကုန်ဆုံးဖို့နှီးကပ်လာပေမဲ့လည်းအမေရိကန်ကွန်ဂရက်ကပြန်လည်ထူထောင်ရေးငွေဒေါ်လာ16ဘီလီယံထပ်တိုးချထားပေးလိုက်ပါတယ်အမေရိကန်အနေနဲ့အာဖဂန်ကအကျဉ်းပြတ်ချစားမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့ပြက်ခွက်ခဲ့တယ်လို့မစ္စတာဆိုကိုကပြောပါတယ်အာဖဂန်အနေနဲ့တကဘာလုံးမှာအကျဉ်းပြတ်ချစားမှုအဖြစ်ဆုံးနိုင်ငံတနိုင်ငံထဲမှာပါဝင်ပြီးအမေရိကန်အနေနဲ့ဒေါ်လာဘီလီယံချီပြီးသုံးနေတဲ့လုပ်ရက်တွေဟာအရန်ကိုအံ့ဩဖို့ကောင်းပါတယ်လို့သူကဖြည့်ဆွတ်ပြောကြပါတယ်အမေရိကန်ဆိုရတဲ့ဒေါ်လာ9.6 ဘီလီယံသုံးပြီးဘိန်းထုတ်လုပ်မှုကိုတိုက်ဖြတ်ဖို့မအောင်မြင်တဲ့အကြောင်းလဲသူကဝေဖန်ပါတယ်အာဖဂန်ရဲ့နိုင်ငံရေးဆန္ဒနဲ့ထိရောက်တဲ့မူရစ်ဆန့်ကျင်တဲ့မဟာဗျူဟာမရှိရင်တော့အာဖဂန်ဟာမူရစ်ရာဇဝတ်နိုင်ငံတော်ကြီးဖြစ်လာမယ်လို့သူကသတိပေးထားပါတယ်ခင်ဗျာ
အိန္ဒိယပါကစ္စတန်နှစ်နိုင်ငံနယ်စပ်မှာဆယ်စုနှစ်တွေအတွင်းမုတ်တုံရေကြီးမှုကြောင့်ပိတ်မိနေတဲ့ထောင်နဲ့ချီတဲ့လူတွေကိုကဲထုတ်နိုင်ဖို့နှစ်နိုင်ငံစစ်တပ်ဖွဲ့တွေအရှိန်မြှင့်ဆောင်ရွက်နေကြပါတယ်။သတင်းတစ်ပတ်ကျော်မိုးကြီးသဲထန်စွာရာသွင်းခဲ့ပြီးတဲ့နောက်ရေကြီးမြေပြိုမှုတွေဖြစ်ခဲ့တဲ့အတွက်လူနေအိမ်တွေတံတားတွေမျောပါသွားခဲ့ပြီးအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံတို့ကအနည်းဆုံးလူပေါင်း900ခန့်သေဆုံးခဲ့ရပြီးဖြစ်ပါတယ်။ရေကြီးမှုကြောင့်လူပေါင်း2,000နီးပါးကိုထိခိုက်ခဲ့ပြီးသိမ်းနဲ့ချီတဲ့လူတွေဥမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့အရာရှိတွေကပြောပါတယ်။ဒီရေကြီးမှုဟာအထူးသဖြင့်အိန္ဒိယထိန်းချုပ်ရာကက်ရှမီးယားနယ်နဲ့ပါကစ္စတန်နိုင်ငံပန်ချက်နယ်အရှေ့ပိုင်းတို့မှာပိုပြီးတော့ဆူဆူဝါဝါဖြစ်နေတာပါ။ရေကြီးမှုကြောင့်ဆေးရုံဆေးခန်းအတော်များများလည်းပျက်စီးမျောပါသွားခဲ့တာမို့ဆေးဝါးမလုံလောက်မှုရေမတန်းလို့ဖြစ်ပွားလာနိုင်တဲ့ရောဂါအန္တရာယ်ကြောက်ရွံ့နိုင်မှုတွေအရေးအထူးစိုးရိမ်နေကြပါတယ်။လောလောဆယ်မှာတော့နာမကျန်းဖြစ်နေသူတွေကိုအကူအညီပေးဖို့ဆေးကန်းတချို့ကိုကုန်းမြင့်နေရာတွေမှာစခန်းချဖွင့်လှစ်ပေးထားပါတယ်။တောင်အာရှဒေသမုတ်တုံရာသီဟာဇွန်လကနေစက်တင်ဘာအထိရှည်လျားပြီးဒေသရင်းစိုက်ပျိုးရေးအတွက်အဓိကမိုးရေရရှိစေတဲ့ကာလလည်းဖြစ်ပါတယ်ရှင
်။ VOA မြန်မာအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံကနေသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အနောက်အာဖရိကမှာ Ebola virus ပြန့်နှံ့မှုကိုရပ်တန့်သွားအောင်လုပ်ဖို့အသေးချာလေ့ကျင့်ထားတဲ့ကျန်းမာရေးလုပ်သားတွေအများကြီးလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောပါတယ်ရောဂါကြောင့်သေဆုံးသူပေါင်း2400ကျော်ရှိသွားပြီဖြစ်ပြီးကူးစက်ခံရမှုပေါင်း9000နီးပါးရှိပြီလို့ဂျနီဖာမှာလုပ်ခဲ့တဲ့တောက်ကြွနေကသတင်းစာရှင်းလင်းပွဲမှာဒေါက်တာမာဂရက်ချန်ကပြောခဲ့ပါတယ်။ Ebola ကိုရပ်တန့်သွားအောင်ကြိုးစားနေတဲ့တာဝန်ရှိသူတွေအနေနဲ့အကာအကွယ်ဝတ်စုံတွေရွေလျားတက်ခွဲကန်းနေနဲ့ခန္ဓာကိုယ်ထည့်ဖို့အိတ်တွေကအစအများကြီးလိုအပ်ပါတယ်လို့သူကထောက်ပြပါတယ်။ဒါအပြင်တေချာလေ့ကျင့်ထားတဲ့ကျန်းမာရေးဝန်ထမ်းတွေမရှိတာကလည်းအကြီးဆုံးအခက်ခဲပါလို့သူကပြောပါတယ်။ဒီသတင်းတစ်ပတ်အတွင်းမှာပဲ Ebola အပြင်းထန်ဆုံးကူးစက်ခံရတဲ့ Liberia နိုင်ငံမှာကျန်းမာရေးလုပ်သား80လောက်ကိုသေဆုံးစေခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတင်းထုတ်ပြန်ပါတယ်။ဂျူဘာနိုင်ငံကကျန်းမာရေးဝန်ထမ်း165ယောက်ကိုအနောက်အာဖရိကကိုပို့ပေးမယ်လို့တောက်ကြာနေကကတိပြုခဲ့တဲ့အပေါ်ဒေါက်တာချန်ကကြိုဆိုလိုက်ပါတယ်။အဲ့ဒီဆရာဝန်တွေဟာ Sierra Leone ကိုအောက်တိုဘာလဆန်းပိုင်းမှာတွားရောက်မှာဖြစ်ပြီး6လကြာနေထိုင်ပါမယ်။ဒါပေမဲ့လည်းဆရာဝန်တွေဒီထက်ပိုပြီးလိုအပ်တယ်လို့ဒေါက်တာချန်ကပြောပါတယ်ခင်ဗျာ။
ဆေကျော်တဲ့အမျိုးသမီးငယ်မာလာလာယူဆုဇာအီကိုပြစ်ခတ်ခဲ့သူတွေကိုဖမ်းဆီးလိုက်မိတာဟာဆိုရင်ပါကစ္စတန်နိုင်ငံအတွက်မျှော်လင့်ချက်ရောင်ကြီးသည့်ဖြစ်တယ်လို့သူမရဲ့ဖခင်ကပြောလိုက်ပါတယ်။မာလာလာကိုလှုပ်ချံဖို့အားထုတ်ခဲ့တဲ့ပါကစ္စတန်တာလီဘန်တပ်ဖွဲ့ဝင်တပ်သားတဲ့10ဦးကိုဖမ်းဆီးနိုင်ခဲ့တာဖြစ်တဲ့အကြောင်းပါကစ္စတန်ရာရှိတွေကတောက်ကြနေကကြီးညာခဲ့တာပါ။ဒီတနက်သမားတွေရဲ့လက်ချက်ကြောင့်မာလာလာဟာပြင်းထန်တဲ့ဒဏ်ရာရရှိခဲ့ပြီးကဘာကျော်လူခွင့်ရေးလှုပ်ရှားသူတို့ဖြစ်အခုအခါမှာအသိအမှတ်ပြုခံလာရပြီဖြစ်ပါတယ်။2012ခုနှစ်သူမတနက်ပြစ်ခတ်ခံခဲ့ရတဲ့ပါကစ္စတန်နိုင်ငံတွင်းမှာမိန်းကလေးတွေပညာသင်ကြားခွင့်ရရှိရေးအတွက်မာလာလာဟာတက်တက်ကြွကြွဆောင်ရွက်နေတာဖြစ်ပါတယ်။သ ူမနဲ့တူတခြားမိန်းကလေးငယ်နှစ်ဦးလည်းပြစ်ခတ်ခံခဲ့ရတာပါမာလာလာဟာသူ့ဓာရကိုကုသဖို့အတွက်ဗြိတိန်နိုင်ငံကိုတည်ဆောင်ပြီးကုသမှုခံယူခဲ့ရပြီးပါကစ္စတန်ကိုပြန်ရည်အသက်အန္တရာယ်ရှိတာကြောင့်အခုအခါမှာမိသားစုနဲ့အတူဗြိတိန်နိုင်ငံမှာနေထိုင်နေပါတယ်ရှင
်ဗြိတိန်နိုင်ငံမှာစကော့တလန်လွတ်လပ်ရေးအတွက်ဂျာတာပရီနီမှာကျင်းပမယ့်ပြည်လုံးကျွတ်ဆန္ဒခံယူပွဲနီးကပ်လာတာနဲ့အမျှစကော့တလန်ရဲ့Scotland ပြည်နယ်ရဲ့မြို့တော် Glasgow ကအာရှသားတွေရဲ့ Scotland လွတ်လပ်ရေးအတွက်ထောက်ခံမှုကလည်းပိုပြီးခိုင်မာလာပါတယ်။သူတို့ကိုသူတို့ Scott အာရှသားတွေလို့သတ်မှတ်ကြတဲ့လူက34,000နီးပါးရှိပြီးအခြား Britain နိုင်ငံသားမဟုတ်တဲ့ EU နိုင်ငံသား36,000ကျော်ဟာဒီအရေးကြီးတဲ့ဆန္ဒခံယူပွဲမှာမဲပေးကြမှာဖြစ်ပါတယ်။အဲ့ဒီ Scott လူမျိုးအသစ်တွေဟာလူဦးရေ400ခန့်လောက်ရှိပြီးတွဲရေးခွဲရေးအတွက်မဲရာခန့်လုံးအတူတူလောက်ရှိနေချိန်မှာသူတို့ရဲ့ဆန္ဒမဲဟာလည်းအရေးကြီးတဲ့အစိပ်ပိုင်းဖြစ်လာပါတယ်။အတူနေတာကပိုကောင်းတယ်ဆိုတဲ့စိုင်းပုတ်တွေထက်ခွဲထွက်ဖို့သဘောတူတဲ့ yes ဆိုတဲ့စိုင်းပုတ်တွေကပိုများနေတာဖြစ်ပါတယ်ပိုပြီးမျှတတဲ့အခွင့်အရေးတွေရွှေပြောင်းအခြေချသူတွေကိုပိုပြီးကြိုဆိုမဲ့အခြေအနေတွေကြောင့်လမ်းမော်ကလူတွေအားလုံးပြောဆိုနေကြတာဖြစ်ပါတယ
်1980-1980ပြည်လွန်နှစ်တွေတုန်းကမြောက်ကိုရီးယားထောက်လှမ်းရေးတွေပြန်ပြီးဆွဲခဲ့တဲ့ဂျပန်နိုင်ငံသားတွေရဲ့ကံကြမ္မာနဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားဖို့ဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားအစိုးရကိုဖိအားပေးတောင်းဆိုပါတယ်ဒီပြန်ပေးမှုတွေနဲ့ပတ်သက်ပြီးသူ့ရဲ့တောင်းဆိုမှုတွေကိုဘယ်တော့မှရုပ်သိမ်းမှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်ရှင်။ Direct from Washington, the voice
of America, the OA. စက်တင်ဘာလ13ရက်စနေနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုငင်းချန်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ်။ခါကာပူရာစီတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမား2ဦးတို့ကိုကယ်ဆယ်ရေးအတွက်ဒီကနေ့မှာပဲတရုတ်နိုင်ငံရဲ့အကြီးဆုံးအရက်ဖက်ကယ်ဆယ်ရေးအဖွဲ့တစ်ခုပူတာအောင်မြို့ကိုရောက်ရှိသွားပါပြီ။ပျောက်ဆုံးတောင်တက်သမားတွေကိုရှာဖွေလုပ်ငန်းစဉ်ကတော့ရာသီဥတုကြမ်းတမ်းလာတာကြောင့်တောင်ကြီးရှိရာကိုတော့မရောက်နိုင်သေးတာမို့ဒီတောင်တက်သမားတွေကိုရှာဖွေနိုင်ရေးတခြားနည်းလမ်းတွေများရှိနိုင်သေးလားဆိုတာတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။တက္ကသိုလ်ခြေလင်းတောင်တက်အသင်းသဘာဝခေါ်တန်းဖောက်ဒေးရှင်းရဲ့ခါခါဘိုရာစီတောင်တက်အဖွဲ့ကအဖွဲ့ခေါင်းဆောင်နဲ့အဖွဲ့စီမံခန့်ခွဲသူတို့ပေပေါင်း2000နီးပါးရှိတဲ့ရေခဲတောင်ခါခါဘိုရာစီတောင်ထိပ်မှာပျောက်ဆုံးနေတာဟာဆိုရင်ဒီကနေ့သတင်းနှစ်ပတ်ရှိသွားပြီဖြစ်ပါတယ်။ကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့ခါခါဘိုရာစီတောင်ထိပ်ကိုဩဂုတ်လ31ရက်နေ့ကအောင်အောင်မြင်မြင်ခြေချနိုင်ခဲ့ပြီလို့တောင်ကြီးကအဖွဲ့နဲ့စကားပြောဆက်နဲ့အဆက်အသွယ်ရခဲ့ပြီးတဲ့နောက်အဆက်အသွယ်ပြတ်တောက်ခဲ့တာဖြစ်ပါတယ်။ရှာဘွေရေးလုပ်ငန်းတွေကိုတက္ကသိုလ်ခြေလင်းတောင်တက်အသင်းထူပေါင်းလေးရှင်နဲ့ဒေသအာဏာပိုင်တို့ပူးပေါင်းလှုပ်ဆောင်နေတဲ့နောက်ဆုံးအခြေအနေတွေကိုတော့တက္ကသိုလ်ခြေလင်းတောင်တက်အသင်းသဘာဝခေါ်တန်ဖောက်ဒေးရှင်းရဲ့အမှုဆောင်တဦးဖြစ်သူဦးထွန်းလှအောင်ကအခုလိုပြောပါတယ
်။ကယ်ဆယ်ရေးအခြေအနေကတော့ဒီရာသီဥတုအခြေအနေပြီးတဲ့ချိန်မှာပဲဒီရဟန်းရဲ့နှစီနဲ့ဒီပူတာဝါနေပန်းနန်းတွေကိုကျွန်တော်လိုအပ်တဲ့အသုံးဆောင်ပစ္စည်းရိက္ခာတွေရဲ့ဒီနောက်ကျန်နေတဲ့အဖွဲ့တွေကတော့ကျွန်တော်ဒီကြိုးစားပြီးတော့တွားနေပါတယ်ခင်ဗျပန်းနန်းတွေကိုဟန်ညင်းနေပါတော့။ဟုတ်လက်ရှိတရုတ်အဖွဲ့ကလည်းဒီနေ့ပဲဒီမြန်မာနိုင်ငံကိုရောက်ပြီးတော့ပူတာအိုဟိုညနေရပဲရောက်ရှိသွားပါပြီ။မနေ့ကအိုကျွန်တော်ရာလီဥတုချင်းနေပေးရတယ်သူတို့စက်တိုက်တက်ပါမယ်ခင်ဗျတရုတ်ကယ်ဆယ်ရေးအဖွဲ့ရတယ်။ချင်းတဲ့အဖွဲ့တွေကတော့ဒီနှစ်ရက်ရှိပါပြီခင်ဗျပန်းနန်းတွေကနေသူတို့တက်သွားတာပါ။ဟုတ်နောက်နှစ်ရက်လောက်ဆိုရင်တော့ကျွန်တော်ဟာတဟောင်းနောက်ကိုရောက်နိုင်မယ်လို့မျှော်မှန်းထားပါတယ်ခင်ဗျ
။အခုရောက်ရှိလာတဲ့ဆိုတဲ့အဖွဲ့ဝင်9ဦးပါတရုတ်ကယ်ဆယ်ရေးအဖွဲ့ကတော့တရုတ်နိုင်ငံကအကြီးဆုံးအရက်သားကယ်ဆယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ကောင်းကင်ဖြားကယ်ဆယ်ရေးအဖွဲ့ Blue Sky Rescue Team ဖြစ်ပါတယ်။ဒီတွေကအဖွဲ့ဝင်တချို့ဟာဆိုရင်ကမ္ဘာအမြင့်ဆုံးအီဝရက်တောင်ကိုတက်ရောက်ခဲ့ဘူးသူတွေဖြစ်ကြပြီးတောင်ပေါ်မှာရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းအတွေ့အကြုံကျယ်ဝသူတွေဖြစ်ပါတယ်လို့တရုတ်အစိုးရရဲ့သတင်းစာရှင်ဝါကဖော်ပြပါတယ်
။ဒီမြန်မာတောင်တက်သမားတွေကပျောက်ဆုံးနေတယ်ဆိုတော့ကျွန်တော်ဒီတရုတ်မြန်မာချစ်ချစ်ရဲ့အတင်းကကျွန်တော်အတင်းကိုလည်းလာဆက်တွေ့လာပါတယ်သူတို့တရုတ်ပြည်ကလည်းဒီတတင်းလေးကိုစိတ်ဝင်စားတာပါလေပေါ့ကျွန်တော်ဒီပျောက်ဆုံးနေတဲ့မြောက်ဘဝိုင်းဝန်းကုညီရှာဖွေခြင်းပါတယ်ဆိုပြီးတော့ဆက်တွေ့လာပါတယ်အဲပြီးတော့သူတို့ဒီထူးကုမ္ပဏီအုပ်စုကိုလည်းသူတို့ဆက်တွေ့ပြီးတော့တရုတ်တန်မှကြီးကတဆင့်ထူးကုမ္ပဏီနဲ့ဆက်တွေ့ပြီးတော့ကျွန်တော်ဒီဟာကိုလာပြီးတော့ကုညီပူးပေါင်းဆောင်ရွက်ခြင်းဖြစ်ပါတယ်ခင်ဗျာသူတို့ကတော့ဒီတောင်တဲနဲ့ကယ်ဆယ်ရေးအဖွဲ့ပါခင်ဗျာ
ရေခဲတွေဖုံးလွှမ်းနေပြီးရေခဲမြစ်တွေလည်းရှိနေရအရှိတောင်အာရှရဲ့အမြင့်ဆုံးခက်ခါဘိုရာစီတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမား2ဦးတို့ကိုရှာဖွေနိုင်မယ်။တခြားနီလန်ကတော့တရုတ်နိုင်ငံဘက်ကလှည့်ပြီးတော့တက်ရောက်ရှာဖွေဖို့ဖြစ်တယ်လို့လည်းဦးထွန်းလှအောင်ကပြောပါတယ်
။ဟုတ်ကဲ့ဗျာ။အခုကယ်ဆယ်နီလန်နေရတော့အခုလက်ရှိတရုတ်ကရောက်လာတဲ့ဟာကလည်းဒီကျွန်တော်တို့တောင်တက်အဖွဲ့နဲ့ကယ်ဆယ်ရေးအထူးကျန်းကျန်ဖွဲ့ပေါ့နော်။ဆိုတော့ဟိုရောက်လာတဲ့လူတွေနဲ့ဝိုင်းဝန်းလှုပ်ဆောင်နေတဲ့လူတွေတော့ဒီအစွမ်းကုန်ကြိုးစားပြီးဆောင်ရွက်နေပါတယ်။ကျွန်တော်တို့ဒီလက်ရှိရင်ဆိုင်နေရတဲ့အခက်အခဲလေးကတကူကရာသီဥတုမကောင်းတဲ့အတွက်ရဟန်းရင်က ဟိုကျွန်တော်တဟောင်းတန်းရွာကိုတိုက်ရိုက်မပြန်တိုင်းနိုင်နေတဲ့အခက်အခဲကြုံတွေ့နေရတာပါခင်ဗျ။ဒုတိယအနေထားနဲ့ကတော့ကျွန်တော်တို့အနည်းဆက်ဆုံးကဟိုတရုတ်ပြည်ဘက်ကပဲနိုင်ငံချင်းဖြတ်ကျော်ပြီးတော့မှသူတို့ရှောက်ဖွေမယ်ဆိုရင်တော့ကျွန်တော်တို့ဒါကအလားအလာလေးတစ်ခုပဲရှိပါတယ်ခင်ဗျ။အဲ့ဒါကလည်းကျွန်တော်တို့ဒီပြည်2000ဝန်းကျင်မြင်းနဲ့တောင်ကျောတောင်တန်းတွေလည်းများပါတယ်ခင်ဗျ။အဲ့ဒီဘက်မှာလည်းလေ
မြမတောင်တက်တမားနှစ်ဦးတို့ဖြစ်တဲ့ကိုအောင်မြင့်မြတ်နဲ့ကိုဝေရမင်းသူတို့အရှိတောင်အရှာရဲ့အမြင့်ဆုံးရေခဲဖုံးလွှမ်းရာခခဘူရာစီတောင်ထိပ်ကိုအဂုလာ31ရက်နေ့ကခြေချနိုင်ခဲ့ပြီးနောက်ပျောက်ဆုံးနေခဲ့တာဆိုရင်ဒီကနေ့သတင်းနှစ်ပတ်ရှိသွားပြီဖြစ်ပါရဲ့ရှင
်။မတ်တင်ကြီးထိုက်စူးစီးတင်ပြထားတာပါ။ဆက်လက်ပြီးရန်ကုန်မြို့ကလမ်းမဆက်သွေးအခြေအနေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးရမယ်။မြန်မာနိုင်ငံမှာပြည်ပင်ပြောင်းလဲရေးတွေလုပ်နေပေမဲ့မြို့ပြလူထုအတွက်လမ်းမဆက်သွေးရေးကတော့အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါရဲ။အဆိုရတဲ့လက်ထက်မှာမော်တော်ယာဉ်တွေကိုနိုင်ငံခြားကနေတင်သွင်းခွင့်ပြုခဲ့ပြီးရန်ကုန်မြို့မှာကားစီးရေးတိုးလာပေမဲ့တနည်းထက်တနည်းရင်ကြောပိတ်ဆို့မှုတွေများပြားလာနေတာကြောင့်ရန်ကုန်မြို့နေလူထုအတွက်သွားရေးလာရေးအခက်အခဲတွေနဲ့ကြုံတွေ့နေရတာဖြစ်ပါရဲ။ရန်ကုန်မြို့မှာနေစဉ်ကြုံတွေ့နေရတဲ့လမ်းမဆက်သွေးရေးအခက်အခဲတွေကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကအစစီတင်ပြထားပါရခင်ဗျာ
။လူရေ9000ကျော်ရှိတဲ့ရန်ကုန်မြို့မှာတနည်းထက်တနည်းမော်တော်ယာဉ်စင်းရေများပြားလာနေပြီးညကြောပိတ်ဆို့မှုတွေဖြစ်ပေါ်လာနေတာကြောင့်သွားလာရအတော်လေးခက်ခဲနေပါရယ်။မော်တော်ယာဉ်တွေသွားလာရလွယ်ကူချုံးမွေအောင်အစိုးရတာဝန်ရှိသူများကဂုံးကြော်တရားတွေဆောက်လုပ်ပေးနေပေမဲ့လည်းပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲကတော့ပြေလျော့သွားခြင်းမရှိသေးပါဘူး။အင်းစိန်မြို့နယ်ကနေနေ့စဉ်တနားရီခွဲကျော်ကြာညီနီကုန်းကိုဘတ်စကာစီးပြီးနေ့စဉ်အလုပ်လုပ်နေသူတယောက်ကတော့သူနေ့စဉ်ကြုံတွေ့နေရတဲ့ခက်ခဲတွေကိုအခုလိုရင်ဖွင့်ပါတယ်။
အခုလူကြီးကလည်းပုံများလာတယ်။အခုပြောသလိုပေါ့ကားလိုက်တွေကလည်းချဲ့တော့ချဲ့တယ်ဒါပေမဲ့လိုအပ်ချက်တွေအများကြီးရှိနေပေါ့နော်။အဲ့လိုအချိန်မှာကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ဘယ်လိုတော့သွားလာတာတော်တော်လေးကိုအများတော့ခက်ခဲလာတယ်။အဓိကတော့သူဒစီနဲ့ဒစီတိုင်ပေါင်းနေတာကျွန်တော်တို့အတွက်အခက်ခဲဖြစ်ပါတယ်
။ရန်ကုန်မြို့မှာရှိတဲ့လူကြီး80ရာခိုင်နှုန်းကျော်ဟာအများပြည်သူတုံဘတ်စကားတွေကိုသာအသုံးပြုနေရပြီး900ရာခိုင်နှုန်းလောက်ကသာမြို့ပတ်ရထားတွေကိုစီးနှင်နေကြကြောင်းနဲ့လူရီ95ရာခိုင်နှုန်းကျော်ကကားလမ်းပိတ်ဆို့မှုရင်ကျောပိတ်ဆို့မှုတွေကိုနှစ်စဉ်ရင်ဆိုင်နေရကြောင်းမြို့ပြစီမံကိန်းကြွန့်ကျင်သူတွေကထောက်ပြပြောဆိုပါရဲအခုလိုပြဿနာမျိုးတွေကိုကျော်လွှားနိုင်ဖို့ဘတ်စကားအစင်းရေကိုပုံမူတိုးချဲ့ပေးပြီးတီးတန့်ဘတ်စကားလမ်းတွေကိုလည်းပြုလုပ်ပေးဖို့လိုအပ်နေပြီလို့ရန်ကုန်မြို့တော်မြို့ပြစီမံကိန်းအကြံပေးပညာရှင်ဒေါက်တာကျော်လက်ကပြောပါရဲ
အဲ့တော့အဲ့ဒီပြဿနာကိုဖြေရှင်းဖို့ကအရေးကြီးတာကအခုချက်ချင်းလည်းငင်းပထမအဦးဆုံးပြောရမယ်ဆိုလို့ရှိရင်တော့လွယ်လွယ်ကူကူနဲ့ဖြေရှင်းတာကတော့ဘတ်စကားဥယျာဉ်ကိုတိုးပေးရမယ်နော်အခုဒါကတော့စကူမြန်မာမျိုးတော်စီပင်အပါဝင်ရန်ကုန်မြို့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းသိကြပါတယ်အခုဆိုလို့ရှိရင်တပည့်တွေရှေ့နေပူပြီးသိရတာကသူတို့ကားတွေကိုမနေ့ပိုင်းဆိုရင်ဇက်တိုက်လာတယ်တဲ့ဆိုတော့စောင့်ရတာနင်းနေသွားပြီဆိုတော့ဒါကလို့ရမယ်မှတ်နေအဲ့ဒါအပြင်ဘာတွေလုပ်ဖို့လိုသေးလဲဆိုလို့ရှိရင်ရန်ကုန်မြို့မှာတီးသန့်သူတို့ BRT စနစ်လို့ခေါ်တယ်ဘတ်စ်လိုင်းကိုတတ်တက်လေးပေးထားတဲ့ line မျိုးပေါ့နော်အဲ့ရမျိုးတွေလည်းပဲတီထွေမှုလိုအပ်နေတယ်အများပြည်သူသုံးစနစ်တွေကိုအားမပေးသေးရကာလပတ်လုံးအဲ့ဒီအများပြည်သူသုံးစနစ်တွေကိုအများပြည်သူအတွေ့တက်တာချောင်ကြီးအောင်မြန်မြန်ဆန်ဆန်သွားလိုက်အောင်လုပ်ပြီးမပေးနိုင်သေးတဲ့ကာလပတ်လုံးကျွန်တော်ရန်ကုန်မြို့ကြီးကပြဿနာမျိုးမျိုးနဲ့ရင်ဆိုင်နေရမှာ
နေ့စဉ်ကားလမ်းပိတ်ဆို့မှုတွေကြောင့်ဘတ်စကားမစီးတော့ပဲသွားလိုက်ရအဆင်ပြေအောင်မြို့ပယ်ရထားပြောင်းစီနေသူကတော့လိုင်မြို့နယ်မှာနေတဲ့မဖြိုးစုဝင်ပါလေဗျာ
။ဘတ်စကားတော့အဓိကလမ်းပိတ်တာရဲ့အလိုနည်းနည်းဟိုကားချက်လို့ပေါ့နော်အဲ့ဒါနဲ့ပဲဒီကပြောင်းစီနေတာ
ပါ။ရင်းနှုံးကမြို့ပယ်ရထားတွေရှိနေပေမဲ့လည်းချိုးရင်းချက်များစွာရှိနေတာကြောင့်အများစုကဘတ်စကားတွေကိုသာအားကိုးခဲ့ကြပါရယ်။ဒါပေမဲ့မြို့ပယ်ရထားတွေကိုရင်ကားလို့မဟုတ်ပဲအသင်းအင့်ခိမိအောင်ပြုပြင်ပြောင်းလဲခဲ့တာကြောင့်နေ့စဉ်မီတာစီးသူတွေကလည်းအခုဆိုရင်လူရည်ဒုနဲ့ဒီရှိနေပါပြီ။အရင်ကကြုံတွေ့နေရတဲ့အခက်အခဲတွေလည်းမရှိသလောက်နေသွားပြီးမီတာစီးရတာအဆင်ပြေလာပြီလို့မတင်တင်တန်းကပြောပါတယ
်အရင်တော့စီးချက်ကမှာတော့တက်သားကုန်တော့ဒီဘိုးကတော့ကိုရော30ကွာအခု100 200ဒါပေမဲ့လည်းဒီလိုမျိုး100 200ဖြစ်သွားတာတော့ကောင်းပါလေဒီရက်တက်သွားတော့ဘာလို့မလဲ100ဆိုလဲ100တန်းတန်းတန်းစီးရ300ဆိုလဲ300တန်းတန်းလေးစီးရအဲ့ဒါပါအဲ့ဒါကွာချောက်ရတာပေါ့ကိုရောတော့30ဆိုတာတော့ဘာမှအထူးတွဲတွေပါလည်းမရှိဘူးကြမ်းမှာအလူရက်တက်ကြတဲ့နေရာရဖို့ကအလူရက်ထိုင်ကြလို့ဆိုတော့ကိုစတန်နဲ့ကိုပေါ့အလူရက်ထိုင်ကြလို့တော့ PC ပဲစင်ပြီးတယ်
မီတာတွဲတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့တွေထားရှိထားသလိုတည့်ရက်ပြီးသွားလာရအစဉ်ပြောင်းလှုပ်ဆောင်ထားတာလည်းတွေ့ရှိရတယ်လို့မီတာစီးသူတွေကပြောကြပါတယ်။ကားလမ်းကျောတွေပိတ်ဆို့မှုတွေကြောင့်ဒီနှစ်ပိုင်းအတွင်းမှာပဲမီတာစီးသူဥယျာဉ်ပုံမှန်များပြားလာတယ်လို့ကမာယုတ်ဘူတာကလက်ထောက်ကြီးကြပ်ရေးမှူးဥက္ကုကိုနိုင်ကအခုလိုဖွင့်ဟပါတယ်
။ကျွန်တော်ကဂျာစီးသူဥယျာဉ်ကနေပါဒါမှမဟုတ်နောက်ပိုင်းမှာဂျာစီးသူဥယျာဉ်ပုံတွေ့တယ်လား။ဘာကားလမ်းကျောပိတ်တဲ့အတွက်ကြောင့်ဂျာစီးသူဥယျာဉ်ပုံများလာပါတယ်။နောက်မိတာလည်းပို့ပြီးတော့ကောင်းမွန်အောင်အတွက်ပြင်တော့အေယာကွန် ဘတ်ရကုန်ဘတ်၃စီလို့တော့ယူတယ်ဟာအထူးစတာနှစီးတယ်ပူရောပြည့်စုံနေပါတယ
်2014နှစ်လပိုင်းကစပြီးအငှားရင်အစီးရဲ့အတော်လေးများပြားလာတယ်လို့ကားလန်ပိတ်ဆို့မှုတွေလည်းပြေရောသွားခြင်းမရှိသေးတာကြောင့်တနေ့တနေ့ကားပိုင်ရှင်ကိုပေးရတဲ့အုံနာချင်းငွေကိုကြည့်အောင်မနေရှာနေရတယ်လို့အငှားရင်မောက်တူဖြစ်သူဦးစောမင်းကပြောပါတယ
်မလေးလမိုင်းရှိရပါတော့ဟိုအဲ့ချီရဆိုအရင်ဆွဲကောင်းတယ်ကိုလေးလပိုင်းရဲ့နောက်ပိုင်းမှာလုံးဝဆွဲမကောင်းတော့ကတ်ကြလို့ကားတွေများလာလို့နောက်ပြန်အခုတက်စီတွေဘောကဘယ်လိုဖြစ်နေလဲဆိုတော့ခီးတယ်ရောရှိတယ်ဒါပေမဲ့လို့ကားများတဲ့ကကြတော့ဘာဖြစ်လဲဆိုတော့ဟိုလိုမျိုးပေါ့တချို့ကားတွေဆိုရင်အဆင်မပြေဘူးအော်နာကြီးမရအောင်တချို့ကားကြတော့အော်နာကြီးရတာပေါ့ကိုယ်ပိုင်ဆွဲတဲ့ကောင်ကြောင့်လည်းအဆင်ပြေတာပေါ့အဲ့လိုမျိုးပေါ့
လူကြီးတနေ့တခြားတိုးပွားလာတဲ့ရန်ကုန်မြို့မှာအများပြည်သူလမ်းပန်းဆက်သွယ်ရေးအတွက်ဘတ်စကားစီးရီ6000ကျော်နဲ့မြို့ပယထားတွေနေ့စဉ်ပြည့်စွဲနေပေမဲ့လည်းပြည်သူတွေရဲ့လိုအပ်ချက်တွေကိုတော့ပြည်လည်အောင်ဖြည့်ရှင်းပေးနိုင်ခြင်းမရှိသေးပါဘူးရန်ကုန်တမျိုးလုံးမှာရှိတဲ့လမ်းတွေကိုပုံမှုတိုးချဲ့ပေးပြီးဂုံးကျော်တံတားတွေအပါအဝင်ပြည်သူတွေအဆင်ပြေပြေသွားလာနိုင်အောင်စနစ်တကျလှုပ်ဆောင်သွားဖို့လိုအပ်နေပြီလို့ပညာရှင်တွေကသုံးသပ်နေကြပါရယ်ခင်ဗျာ
ရန်ကုန်မြို့ကလမ်းမဆက်သွယ်ရေးအခြေအနေတွေကိုကိုထက်အောင်ကစူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှိလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီအင်တာနက်စာမျက်နှာ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်ခင်ဗျာ
တော်တာရှင်များရှင်မြမအစိုးရဟာပြုပြင်ပြောင်းလဲရေးကတိတွေကိုအကောင့်ထဲပေါ်ဖို့ပြက်ကွက်တယ်ဆိုပြီးလုံခြုံရေးအကူအညီတွေမပေးဖို့နောက်နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးတွေတင်းကြပ်ကန့်သတ်ဖို့ဆိုပြီးဥပဒေစမ်းတရက်ကိုအမေရိကန်ပြည်ထောင်စုအောက်လွှတ်တော်နိုင်ငံသားရေးဆက်ကော်မတီမှတင်သွင်းလိုက်ပါတယ်ဒီဥပဒေစမ်းဟာမြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအတွက်အထောက်ပံ့ဖြစ်စေမှာလားဒါမှမဟုတ်အကြမ်းဖက်တိုက်ခိုက်မယ်လို့ချင်းချောက်ခံစည်ရင်းဝင်မြန်မာနိုင်ငံရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေများပိုဖြစ်လာနိုင်မလားဆိုတာအခုလာမယ့်စနေညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဆွေးနွေးလိုသူတွေကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့ First နံပါတ်ကတော့1-239-382-992ဖြစ်ပါတယ်။ Email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်ရေးသားပြောကြပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။ဒါကတော့ဒီကနေ့ညဘက်ဒုတိယပိုင်းမှာထုတ်လင်းမဲ့ VOA ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမဲ့အကြောင်းအရာဖြစ်ပါတယ်။ဒီစီစဉ်မှာပါဝင်ဆွေးနွေးဖို့ကိုလည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်မတဲ့ဘက်ကိုတင်ဆက်ပေးပါမယ်။ကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုနေတဲ့ပြည်ပရောက်တိဘက်ဆိုရာတရုတ်ဆိုရာနဲ့ဆွေးနွေးပွဲတွေပြန်ဆနိုင်မှုအတွက်တရုတ်ပညာရှင်တွေနဲ့လူမှုရေးအဖွဲ့တွေကိုချဉ်းကပ်မှုတွေထပ်တိုးလှုပ်ဆောင်နေပါတယ်။အန်စနာပါရာချာဒရန်ဆလာကမြို့ကနေသတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြပေးမှာပါ
။ပြည်ပရောက်တိဘက်အစိုးရရဲ့နိုင်ငံရေးကောင်ဆောင်လော့ဆန်ဆန်ဂီအိန္ဒိယနိုင်ငံမှာရှိတဲ့သူတို့ရဲ့ဌာနချုပ်ဒရန်ဆလာမြို့ကနေပြည်ပခရီးတွေသွားတိုင်းကြုံရလေရှိတာကတော့သူတို့ရဲ့ဘာသာရေးကောင်းဆောင်ဒလိုင်းလာမာပြောနေတဲ့သူတို့ရဲ့မွေးရမြေအကြောင်းနဲ့ပတ်သက်ပြီးနားလည်မှုလွှဲမှားခြင်းတွေပဲဖြစ်ပါတယ်။လူတော်တော်များများထင်နေတာကသူ့အနေနဲ့တိဘက်ဟာတရုတ်ကနေလုံးဝလွတ်လပ်ရေးကိုလိုချင်တယ်လို့တလွဲတွေကြီးထင်နေပါတယ်
။ We concluded that the misinformation was fed mainly by
တရုတ်အစိုးရနဲ့တရုတ်အစိုးရဘက်ကိုလိုက်ပါသူတွေကအခုလိုသတင်းအမှားတွေကိုဖျက်နေတယ်လို့ပဲကျွန်တော်တို့ကောက်ချက်ချပါတယ်
။ဒလိုင်လာမားဟာသူ့ရဲ့တိဘက်မွေးရမြေကိုပိုင်အုပ်ချုပ်ရေးရဖို့အတွက်နှစ်ပေါင်းများစွာလှုပ်ဆောင်နေတာဖြစ်ပြီးသူကအဲ့ဒီလမ်းစဉ်ကိုအလယ်လက်လမ်းစဉ်လို့ခေါ်ပါတယ်။အခုတော့ပြည်ပရောက်အစိုးရအနေနဲ့အခုလိုအလယ်လက်လမ်းစဉ်နဲ့ပတ်သက်တဲ့နားလည်မှုလွှဲမှားတာတွေကိုပြင်ဆင်ဖို့စ조사နေပါတယ်။သူတို့ဟာဒီလှုပ်ရှားမှုကိုတိဘက်ကိုပိုင်အုပ်ချုပ်ရေးရဖို့အတွက်ပူပေါင်းဆောင်ရွက်မှုအများဆုံးလှုပ်ရှားမှုကြီးလို့ခေါ်နေကြပါတယ်။ပြည်ပရောက်အစိုးရအဖွဲ့အနေနဲ့တရုတ်ပြည်သူတွေကိုအသိပေးကြင်တာကတိဘက်တို့ရဲ့နိုင်ငံရေးလှုပ်ရှားမှုတွေဟာတရုတ်ဆန့်ကျင်ရေးလုပ်နေတာမဟုတ်ပါဘူးလို့တိဘက်မူဝါဒရေးရာအဖွဲ့ခေါင်းဆောင်တူတန်ဆန်ဖဲကပြောပါတယ်
။ They feel that it is the best possible way to resolve
အခုလိုကာလကြာရှည်နေပြီဖြစ်တဲ့ကိစ္စကိုဖြေရှင်းဖို့ဒီလိုလှုပ်ဆောင်တာဟာအကောင်းဆုံးနည်းလမ်းပါလို့သူတို့ထင်ပါတယ်ဒီလိုလှုပ်ဆောင်တာဟာတရုတ်ရဲ့နယ်နိမိတ်ပိုင်ဆိုင်မှုကိုမထိခိုက်ပါဘူးကျွန်တော်တို့လိုချင်တာဟာဟောင်ကောင်ပြည်သူတွေတောင်းဆိုသလိုစာပေလွတ်လပ်ခွင့် ကိုပိုင်အုပ်ချုပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်တွေဖြစ်ပါတယ်လို့ပြောသွားတာပါအခုလိုကိုပိုင်အုပ်ချုပ်ခွင့်ရရေးလှုပ်ရှားမှုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်တဲ့အနေနဲ့တရုတ်ပြောရေးဆိုခွင့်ရှိသူဟုံးလီကတိဘက်ခေါင်းဆောင်လော်ဆန်ဆန်ဂေးဟာတရားရဂိုင်းလုံးခွဲထွက်ရေးသမားဖြစ်တယ်လို့ရှုံချလိုက်ပြီးသူ့ရဲ့ပြီးပရောက်အစိုးရဟာတရားမဝင်ပါဘူးလို့ပြောပါတယ
်西藏分裂出去的这样一个分裂组织
ဒီအဖွဲ့ဟာခွဲထွက်ရေးအဖွဲ့ဖြစ်ပြီးသူတို့ရဲ့ရည်မှန်းချက်ကတော့တိဘက်ကိုတရုတ်ပြည်ထဲကနေခွဲထုတ်ဖို့စူးစမ်းနေတာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်တရုတ်အစိုးရကပြပရောက်အစိုးရနဲ့ဆွေးနွေးဖို့ညှင်းဆိုထားပေမဲ့တာယာတဲ့ဒီဟိမဝင်နာမျိုးလေးကိုလာရောက်လဲပတ်တဲ့တရုတ်ပညာရှင်တွေနဲ့ဗုဒ္ဓဘာသာဝင်တွေယူဆောင်လာတဲ့အလွတ်တဘောဆွေးနွေးမှုတွေကတော့ရှိနေပါတယ်ဒါကိုပြပရောက်တိဘက်အစိုးရဝန်ကြီးချုပ်လော့ဆန်ဆန်ဂေးကအောက်ခြေကနေချင်းကပ်လှုပ်ဆောင်မှုတွေဖြစ်တယ်လို့ပြောပါတယ
် So we hope that at the people's level they have a better understanding of the issue of Tibet
အခုလိုပြည်သူလူအောက်ခြေမှာတိဘက်ကိစ္စနားလည်မှုတွေပုံမတူပွားလာမယ်အဲ့ဒီနောက်မှာတရုတ်ခေါင်းဆောင်တွေစီရောက်သွားပြီးသူတို့ရဲ့လက်ရှိမူဝါဒတွေကိုပြန်လည်သုံးသပ်စေဖို့ဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်အခုလက်ရှိတင်မာတဲ့မူဝါဒတွေကလုံးဝဖြစ်ပါဘူးအဲ့ဒါကြောင့်တိဘက်ပြည်သူတွေအတွက်ပူပြီးလွတ်လပ်တဲ့မူဝါဒတွေလုပ်ပေးမယ်လို့မျှော်လင့်ပါတယ်
အခုလိုနီးလန်းတွေကထိရောက်ဖို့အတွက်အချိန်အများကြီးကြာနိုင်ပါတယ်ဒါပေမဲ့တိဘက်တွေကစိတ်ရှည်ပါတယ်လို့ဆန်ဖဲကပြောပါတယ
် Yes so we can wait we understand to reincarnate
ကျွန်တော်တို့စောင့်နိုင်ပါတယ်ကျွန်တော်တို့တိဘက်တွေကလူပြန်ဝင်စားကြတယ်လေလို့ပြောသွားတာပါနှစ်90ကြာလာပြီဖြစ်တဲ့တိဘက်နိုင်ငံရေးလှုပ်ရှားမှုတွေမှာဘာသာရေးဆိုင်ရာစိတ်ရှည်မှုတွေဟာနိုင်ငံတကာမှာတော့လေးစားသူအများအများရှိပေမဲ့တရုတ်ပြည်ထဲမှာတော့နိုင်ငံရေးအရာလွှမ်းမိုးနိုင်မှုအနည်းငယ်သာရှိပါတယ်ခင်ဗျာ
ကိုငင်းရန်တင်ဆက်ပေးတော့တာပါတော်တော်ရှင်များခင်ဗျာအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အေရှာ77ဂျိုရူးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကပုံမှန်ထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကို VOA Internet လိပ်စာ www.burmese.voanews.com အပြင် Facebook နဲ့ Twitter စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာVOA စနေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုငင်းချမ်းကကြီးညာပေးတော့ပါမယ်ခင်ဗျာ
စီးရီးယားနဲ့အီရက်ကအရက်သားတွေကိုတပ်ဖြတ်မှုအတွက်တာဝန်ရှိတဲ့ IS အစွန်းရောက်တွေကိုတိုက်ဖို့နိုင်ငံတကာညွန်ပေါင်းဖွဲ့ဖို့စီယုံရေးဆင်းနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာဒေသတွင်းနောက်ဆုံးခီးစဉ်အနေနဲ့အီဂျစ်နိုင်ငံကိုရောက်ရှိနေပါတယ်အီဂျစ်သမ္မတအဗ်ဒူဖတာ LCC ရဲ့အဖွဲ့ချုပ်အကြီးအကဲနဘီလ် LRB နဲ့အီဂျစ်နိုင်ငံသားဝင်ကြီးဆမဲရှိုခရီတို့နဲ့ဒီကနေ့မှာတွေ့ဆုံမှာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီမီယာပူတင်ဟာယူကရိန်းနဲ့ယာယီအပြစ်ခတ်ရစဲရေးသဘောတူညီထားပေမဲ့လွတ်လပ်တဲ့ယူကရိန်းနိုင်ငံကိုဖျက်ဆီးခြင်းနေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်သမ္မတပူတင်ရဲ့ရည်မှန်းချက်ကအရင်ဆိုဗီယက်ပြည်ထောင်စုရဲ့အစိပ်ပိုင်းဖြစ်တဲ့ယူကရိန်းတနိုင်ငံလုံးကိုသိမ်းယူဖို့ဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်အာဆနီယက်ဆင်ယူကကီယက်ဖ်မြို့တော်မှာစနေနေ့ကကျင်းပတဲ့နိုင်ငံတကာညီလာခံမှာပြောဆိုလိုက်တာဖြစ်ပါတယ်ဆယ်ကျော်သက်အမျိုးသမီးငယ်မာလာလာယူဆပ်ဇာအီကိုပြစ်ခတ်ခဲ့သူတွေကိုဖမ်းဆီးလိုက်မိခြင်းဟာပါကစ္စတန်နိုင်ငံအတွက်မျှော်လင့်ချက်ရောင်ကြီးသည့်ဖြစ်တယ်လို့သူရဲ့ဖခင်ကပြောကြားလိုက်ပါတယ်မာလာလာကိုလောက်ချံမှုအားထုတ်ခဲ့တဲ့ပါကစ္စတန်တာလီဘန်အဖွဲ့ဝင်တပ်သား10ဦးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ခဲ့တဲ့အကြောင်းပါကစ္စတန်အရာရှိတွေကတောက်ကြနေမှာကြေညာခဲ့တာပါအိန္ဒိယနဲ့ပါကစ္စတန်နိုင်ငံနယ်စပ်တွေမှာဆယ်စုနှစ်အတွင်းမုတ်တုံကြီးကြီးမှုကြောင့်ပိတ်မိနေတဲ့ထောင်ထဲချီတဲ့လူတွေကိုကယ်ထုတ်နိုင်ဖို့နှစ်နိုင်ငံစစ်တပ်ဖွဲ့ဝင်တွေကအရှိန်မြှင့်ဆောင်ရွက်နေကြပါတယ်
တရင်ချင်းချုပ်ကိုကိုငင်းချန်းကကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်မှုကမက်ဆမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျူဂီလ်ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါကျွန်တော်တို့ဒီညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာစက္ကွန်19နဲ့25တို့ကနေထုတ်လွှင့်ခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.